Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့မနေ့ကင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3048တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစောဝန်းလိုက်နဲ့တူကြီးညာပေးမှာပါအာဖဂန်နစ္စတန်စစ်ပွဲအတွက်ငြိမ်းချမ်းစွာဖြေရှာနိုင်ဖို့တနင်္လာနေ့မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကအစီအစဉ်ပေးခဲ့ပါတယ်ပြင်သစ်နိုင်ငံမှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝန်းရောင်ရင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်2019 AP လကစာပြီးပထမဆုံးအတုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမား3,400ကိုဂျပန်နိုင်ငံကခေါ်ယူတော့မှာဖြစ်ပါတယ
်။နောက်နေ့ဧပြီလတရကစမဲ့ budget ကနေနိုင်ငံသားအလုပ်သမား3,400လက်ခံတယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်ကဘာတော်လောထူးခြားဆန်းပြသတင်းစာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်စစ်ပွဲအတွက်နိုင်ငံရေးအရာဖြေရှာနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်စော်ဘွားများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပပေးဖို့အတွက်ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်အမျိုးသားပြည်နယ်တင့်မြတ်ရေးဆိုင်ရာအထူးကိုယ်စားလှယ်ဇယ်မီခါလီဇတ်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမြို့နိုင်ငံမှာဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်အကြီးအကဲအရာရှိဂျီတူက VOA ကိုတနင်္လာနေ့မှာပဲအတည်ပြုပြောကြားခဲ့ပါတယ်။တာလီဘန်တွေငြိမ်းချမ်းရေးစကားဝိုင်းကိုရောက်လာရေးပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကိုဒီလအစောပိုင်းကစာရေးသားပြောကြားခဲ့ပြီးတဲ့နောက်မှာပါကစ္စတန်အစိုးရကအခုလိုညှိနှိုင်းဆွေးနွေးပွဲဖြစ်မြောက်အောင်ဂျာဝင်ဆောင်ရွက်ပေးတာဖြစ်ကြောင်းအမည်မဖော်လိုတဲ့အရာရှိကပြောကြားခဲ့တာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကလည်းတနင်္လာနေ့အမေရိကန်အရာရှိတွေနဲ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံရေးညှိနှိုင်းရေးမှုတွေတက်ရောက်မှာဖြစ်ကြောင်းကြေညာချက်မူကြမ်းတစောင်ပေးဖို့ပြီး VOE ကိုအတိအပြုပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာရောင်ပြန်အဝါရောင်အင်ဂျီတွေဝတ်ဆင်ပြီးသတင်းပတ်၅ပတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့လည်းဆန္ဒပြသူတွေဟာနိုင်ငံအတွင်းကဒါဇင်နဲ့ချီတဲ့အချက်ပြမီပွိုင်နေတဲ့လမ်းစုံလမ်းကွာတွေကိုတင်းတင်းကြပ်ကြပ်ကတင်ပိုက်ထားခဲ့ကြပါတယ်။ပြည်ထောင်ဝန်ကြီးခရစ်စတိုဖ်ကတ်စတနေကလမ်းတွေကိုပင်တင်ပိုက်ထားတာတွေပြန်ရုပ်တင်ပေးဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတင်းငွေတွေကဆက်လက်တင်ပိုက်ထားကြဆဲဖြစ်ပါတယ်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအခုချိန်ထိလူရှိဦးသေဆုံးခဲ့တာမှာအများစုဟာဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ထားကြတာကြောင့်ရင်မတော်တဆမှုတွေဖြစ်ပြီးသေဆုံးခဲ့ကြတာပါစနေနေ့ကလည်းမြို့တော်ပဲရစ်နဲ့နိုင်ငံအတွင်းကမြို့အတော်များများမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပေမဲ့ပါဝင်သူအရေးအတွက်ဟာအရင်သတင်းပတ်တွေကတည်းကဆိုင်အတော်လေးနည်းနေတာကိုတွေ့ရပါတယ်နိုင်ငံအတွင်းလောင်စာဆီအခွင့်အရေးတိုးမြင့်ကောက်ခံမဲ့အစိုးရရဲ့အစီအစဉ်ကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြပွဲတွေကိုနိုဝင်ဘာလအတွင်းစတင်ခဲ့ကြတာဖြစ်ပေမဲ့နောက်ပိုင်းမှာသမ္မတအီမန်နွယ်မက်ခရွန်အစိုးရအပေါ်အထွေထွေမကျေနပ်မှုတွေဘက်ကိုတဖြည်းဖြည်းပြောင်းလဲသွားခဲ့ပါတယ်
တူရကီမှာ2016ခုနှစ်ကမအောင်မြင်တဲ့စစ်တပ်အာဏာသိမ်းမှုကိုစီစဉ်ခဲ့သူလို့တူရကီအစိုးရကဆွဆွနေတဲ့မွတ်စလင်တရားဟောဆရာကိုအမေရိကန်အစိုးရကတူရကီကိုပြန်ပြီးပို့ဖို့အတွက်စဉ်းစားနေတယ်လို့တူရကီသမ္မတရီဆက်တေပ်အာဒိုဂန်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုကဗူဆိုဂလူကပြောပါတယ်သမ္မတထရမ့်နဲ့တူရကီသမ္မတအာဒိုဂန်တို့မကြသေးခင်ကအာဂျင်တီးနားက G20 ထိပ်သီးညီလာခံမှာတွေ့ဆုံစဉ်မွတ်စလင်တရားဟောဆရာဖက်ထူလာဂူလန်ကနဲ့လူတချို့ကိုတူရကီကိုပြန်ပြီးပို့ဖို့အတွက်အမေရိကန်အစိုးရကလှုံ့ဆော်နေကြောင်းသမ္မတအာဒိုဝန်ကိုသမ္မတထရမ့်ကပြောကြားခဲ့တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးက CNBC ရုပ်သံမင်းမြန်းကမှပြောကြားခဲ့တာပါတချင်ကအာဒဝမ်ရဲ့မိတ်ဆွေတဦးဖြစ်တဲ့အသက်89နှစ်အရွယ်ဂူလန်ဟာအမေရိကန်အရှိပဲချမ်းပင်ဆယ်ဗေးနီးယားပြည်နယ်မှာသူ့အတူထွက်ပြေးခိုလုံနေတာအနှစ်20နီးပါးရှိနေပါပြီ သူဟာအမေရိကန်မှာနေထိုင်ရင်တူရကီမှာမအောင်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ပတ်သက်ပြီးညွှန်ကြားသူလို့ဆွဆွဲခံရတယ်လို့ဒီအမှုအတွက်တူရကီမှာအမှုရင်ဆိုင်ရေးအတွက်ပြန်ပို့ပေးဖို့အာဒဝမ်ရဲ့တောင်းဆိုမှုကိုအမေရိကန်အစိုးရကငြင်းဆန်ခဲ့တာဖြစ်ပါတယ်အာဒဝမ်ကိုဖြုတ်ချဖို့အတွက်စ조사မှုကမအောင်မြင်ခဲ့ပဲဒီစ조사မှုမှာစစ်သားတွေရဟတ်ရင်တွေကတင်ကားတွေနဲ့တူရကီလွှတ်တော်ကိုတိုက်ခိုက်ခဲ့တဲ့အပြင်လဲနဲ့မဲ့အရက်သားတွေကိုပါပြစ်တက်ခဲ့တာဖြစ်ပါတယ်ဒီအာနာတိမ်မှုမှာလူပေါင်း300လောက်တေဆုံးခဲ့ရပေမဲ့အာဒဝမ်ကိုတစ္ဆာခံတဲ့တပ်တွေကအနိုင်ရခဲ့တာပါအ
မေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းနေထိုင်ကြမဲ့သူတွေကိုဟန်တာနိုင်ဖို့မက္ကဆီကိုနေဆက်မှာတိုင်းတိဆောင်းမဲ့ကိစ္စကိုသမရအင်ဂျီရောကတင်းငွေနေမှာထပ်မံဖိအားပေးဆောင်ရွက်နေပါတယ်အစိုးရလုပ်ငန်းတွေဒစိတ်တွေတအရဆိုင်ပြရစေအောင်တော့တိုင်းတိဆောင်းရေးအတွက်ဘတ်ဂျက်ချပေးရေးကိုမဖြစ်မနေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်လူမှုကြီးကြေးဆိုင်ရာပဋိပက္ခကိုဖြည့်ရှင်ရေးအတွက်နေစာတတိုင်းကိုမဖြစ်မနေစောက်ဖို့လိုအပ်နေတာကြောင့်ဒီကိစ္စကိုမဖြစ်ဖြစ်တဲ့နည်းနဲ့အောင်မြင်အောင်လှုပ်ဆောင်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုကြီးကြေးဆိုင်ရာအဓိကအကြံပေးစတီဖန်မီလာက CBS ရုပ်သံသတင်းဌာနကိုပြောပါတယ်သူတို့လိုချင်တဲ့ဘတ်ဂျက်ငွေမရတဲ့အတွက်လာမယ့်တောက်ချနေညတကောင်အချိန်မှာအမိမြေလုံးကျွေးဝန်ကြီးဌာနနဲ့ဘတ်ဂျက်ကုန်ပြီးအမေရိကန်အစိုးရရဲ့လုပ်ငန်းလည်ပတ်မှုတွေ25000ခန့်နှုန်းလောက်ရပ်ဆိုင်းပြရမယ့်အခြေအနေမျိုးရောက်ခဲ့ရင်ရောဘယ်လိုလုပ်မလဲလို့မေးတာမှာတော့အစိုးရလုပ်ငန်းတွေရပ်ပြရရင်လည်းဘတ်ဂျက်ကျတဲ့အထိဆက်လက်တောင်းဆိုသွားမယ်လို့မီလာကပြန်လည်ဖြေကြားခဲ့ပါတယ်မက္ကဆီကိုနေဆက်မှာသူဖြစ်စီခြင်းတဲ့အတိုင်းတိုင်းဒီဆော်ရေးလုပ်ငန်းတွေစတင်ဖို့ကနအူးထောက်ပံ့ငွေအမေရိကန်ဒေါ်လာ5ဘီလီယံကိုအတိုက်ခံဒီမိုကရက်ပါတီကဘတ်ဂျက်ထဲထည့်မပေးရင်အစိုးရပိတ်ပြရတဲ့ကိစ္စကိုသူနာမည်ခံသွားမယ်လို့သမရထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်ကီလိုမီတာ3200ရှည်တဲ့အမေရိကန်မက္ကဆီကိုနေဆက်တိုင်းတိဆောက်ဖို့အတွက်စုစုပေါင်းဒေါ်လာ20ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားပါတယ
်ဗီယိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြေဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဆောက်လုပ်ရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အတွက်တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရီနဲ့နိုင်ငံထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဒွန်ဝနိုင်တို့တနင်္ဂနွေနေ့ကကတိပြုခဲ့ကြပါတယ်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့စတုတ္ထအကြိမ်မြောက် LMC လန်ဆန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးထွက်အစည်းအဝေးမှာအခုလိုပြောကြားခဲ့ကြတာပါ။တရုတ်နဲ့လာအိုနဲ့ထိုင်းသုံးနိုင်ငံကြားဆက်သွယ်တဲ့ရထားလမ်းအမြန်ပေါ်ထွန်းလာရေးအတွက်တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဆောက်လုပ်ရေးအရှိန်ဟုန်နဲ့လုတ်ကင်နိုင်အောင်ထိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ဆက်သွယ်ရေးတိုးမြှင့်မှုအတွက်နှစ်နိုင်ငံလက်တွဲဆောင်ရွက်လိုတဲ့ဆန္ဒရှိတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းနှစ်နိုင်ငံကြားအဆင့်မြင့်ဖလှယ်မှုဆက်လက်လှုပ်ဆောင်ဖို့ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ထိုင်းတရုတ်ရထားလမ်းတည်ဆောက်ရေးတက်တက်ကြွကြွလှုပ်ဆောင်ဖို့နဲ့တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူးပေါင်းဆောင်ရွက်ပြီးအတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။အရှေ့တောင်အာရှဆယ်နိုင်ငံအာဆီယံဖွဲ့ကြီးရဲ့အလှကျတပါတိဖြစ်ပတိပစင်းနဲ့တာဝန်ယူလာရပြီဖြစ်တဲ့ထိုင်းနိုင်ငံရဲ့လုပ်ရက်တွေကိုတရုတ်အစိုးရကထောက်ခံပံ့ပိုးပေးသွားမှာဖြစ်တယ်လို့တောင်တရုတ်ပင်လယ်ပြင်ဒေသရင်းအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်တို့ကြား Code of Conduct ကိုစီမံစည်းကမ်းပေါင်းတတ်မှတ်ရေးအတွက်ပုံမှန်တိုင်ပင်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်
ဂျော်ဂျီယာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဟာတနင်္ဂနွေနေ့ကကျန်းသစ္စာချင်းဆွလိုက်ပြီးဖြစ်ပါတယ်။ရွေးကောက်ပွဲအတွင်းမယိုသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုအများဆုံးကျင်းပပေးဖို့အတိုက်ခံပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆိုလိုမေဇူရာဘစ်ဗီလီဟာတမရတိအဖြစ်ကျန်းသစ္စာချင်းဆွလိုက်တာပါ။တမရတိကျန်းသစ္စာချင်းဆွလိုက်ပြီးဖြစ်တာကြောင့်ပါလီမန်စနစ်တစ်ကိုပြောင်းလဲအုပ်ချုပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ဟာလည်းစတင်အသက်ဝင်လာပြီဖြစ်ပါတယ်။ဒါပေမဲ့တမရကတော့တကယ်အာဏာမရှိဘဲပြရုပ်အဖြစ်သာတည်ရှိမှာဖြစ်ပါတယ်။အသက်66နှစ်အရွယ်ပြင်သစ်နိုင်ငံဘွားဆိုရာဘစ်ဗီလီရဲ့ကျန်းသစ္စာကျင်းစုပွဲကိုတိုင်းပြည်အခြေပိုင်းဝိုင်းထွက်တဲ့ကာကတီဒေတာကရှေဟောင်းတယ်လီဗီမြို့မှာရှိတဲ့ဂျော်ဂျီယာရဲ့ဒုတိယနောက်ဆုံးဘုရင်ဟာရာကလီယပ်စ်2ခြံဝင်းအတွင်းမှာကျင်းပခဲ့တာပါ။တမရတက်တန်းရဲ့သူတမရတက်တန်းရဲ့ရွေးချက်ဟာဂျော်ဂျီယာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပေးပြီးဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်မှုတွေနောက်ကျောင်းပြန်လဲလို့မရတဲ့အခြေအနေရအောင်ဆန့်ဆောင်ပေးသွားဖို့ဖြစ်တယ်လို့တမရတက်ကပြောပါတယ်။တိုက်ခံပါတီတွေကတော့ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဆိုရာဗစ်ဗီလီကိုတမရအဖြစ်အသိအမှတ်ပြုဖို့ညှင်းဆုံနေပြီးတမရအိမ်တော်ရှေ့မှာကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။
ဂျော်ဂ ဂျပန်နိုင်ငံမြောက်ပိုင်းဒေသကစားတောက်ဆင်းတဆင်းမှာပောက်ကွဲမှုဖြစ်ပွားပြီးအနည်းဆုံးလူပေါင်း42ဦးနဲ့မနေ့ထိခိုက်ဒဏ်ရာရပါတယ်။တဦးကတော့ဒဏ်ရာပြင်းထန်ပါတယ်။ဂျပန်မြောက်ပိုင်းဟိုကိုက်ဒိုကျွန်းကဆပ်ပိုရိုမြို့မှာရှိတဲ့အထက်နှစ်ထပ်ပါအဆောက်အဦမှာဖွင့်နေထားတဲ့စားတောက်ဆိုင်မှာတနင်္လာနေ့ညပိုင်းပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေစေလို့တာဝန်ခံအရာရဲအရာရှိတွေကပြောပါတယ်။ဂျပန်သတင်း NHK ရုပ်သံမှာပြိုကျပျက်စီးနေတဲ့ပောက်ကွဲမှုဖြစ်ပွားရာအဆောက်အုံစီကမိခုံးလုံးတွေတက်နေတာကိုတွေ့နေရပါတယ်။ဝန်ကျင်မှနေထိုင်တဲ့ဒေသခံတွေကတော့ပောက်ကွဲမှုဖြစ်ပွားချိန်တုန်းကဓာတ်ဆီနံတွေရခဲ့ကြောင်းနဲ့ပောက်ကွဲမှုအချိန်ကြောင့်အနာဝန်ကျင်ကအိမ်တွေမှာမှန်ပရင်းတွေကွဲကုန်တဲ့ပြင်ကားတွေမှာလည်းပောက်ကွဲမှုကလွန့်ပြန်လာတဲ့အပိုင်းစားတချို့နဲ့ဖုံးနေတာတွေ့ရတယ်လို့ပြောပါတယ်။နောက်ထပ်ပောက်ကွဲမှုတွေဖြစ်ပေါ်လာနိုင်ကြောင်းမိသက်အရာရှိတွေသတိပေးချက်နဲ့အတူမြို့အနာဘန်တွေကလည်းဒေသခံတွေဘေးလွတ်ရာခိုးလုနိုင်မှုအတွက်နေရာတွေအဆင့်အသင့်လှုပ်ဆောင်ပေးခဲ့ပါတယ်။
မြောက်အမေရိကတိုက်တွင်းအကြီးဆုံးဆင်အိုင်းတုံးကြီးတစ်ခုကိုကနေဒါမိုင်းကုမ္ပဏီတစ်ခုကတူးပေါ်တွေ့ရှိခဲ့ပါတယ်။အဲဒီဆင်အိုင်းတုံးဟာအဝါရောင်တန်းနေပြီးအရွယ်စားအားဖြင့်ကြက်ဥအသေးစားလောက်ရှိတယ်လို့ဆိုပါတယ်။ Arctic 7အတွင်းကကနေဒါနိုင်ငံရဲ့မြောက်ပိုင်းအကြဆုံးပိုင်းနဲ့အတွင်းမှာ952ကရက်ရှိတဲ့အဲဒီဆင်တုံးကို24ရရှိခဲ့တာလို့ Dominion Diamonds Mines ကုမ္ပဏီကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆင်တုံးဟာအရင်ကတွေ့ရှိခဲ့တဲ့အကြီးဆုံးလို့သတ်မှတ်ထားခဲ့တဲ့189ကရက်ရှိတဲ့ Foxfire ဆင်တဲ့3ဇာနီးပါးကြီးတာလည်းဖြစ်ပါလေခင်ဗျာ
။တင်လာနေမယ်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အလုတ်ကန်အခွင့်လန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြကြပါမယ်ဂျပန်နိုင်ငံရဲ့အလုသမားရှားဖမှုပြဿနာကိုဖြေရှင်းဖို့မြန်မာအပါအဝင်နိုင်ငံသားအလုသမား9သိန်းကိုလာမယ့်6နှစ်အတွင်းခေါ်ယူနိုင်မယ့်ပြည်ဝင်ဝင်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်2019 AP ကစလို့အသက်ဝင်လာမယ့်အဲ့ဒီဥပဒေမှာဂျပန်နိုင်ငံမှာအလုံးဗီဇာနဲ့ရောက်ရှိပြီးတော့လုတ်ကင်နေသူတွေကိုပို့ပြီးဦးစားပေးသွားမှာဖြစ်ပါတယ်အခြေအနေအပြည့်စုံကိုတော့ဆက်ပြီးတင်ပြမှာပါအသက်အရွယ်ကြီးရင်သူလူကြီးများပြီးအလုတ်ကျန်းလုံနိုင်မဲ့သူရှားပါးလာတဲ့ဂျပန်နိုင်ငံမှာစီးပွားရေးကိုအရှိန်မြှင့်ဖို့ဆိုရင်နိုင်ငံသားအလုံးသမားတွေကိုခေါ်ယူအသုံးပြုဖို့လိုတယ်ဆိုပြီးလွန်ခဲ့တဲ့2နှစ်လောက်ကတည်းကဂျပန်လွှတ်တော်မှာစတင်ဆွေးနွေးလာကြတာပါအလုံးသမားဗီဇာထုတ်ပေးနိုင်မဲ့လူဝင်မှုဥပဒေကြမ်းတစ်ရပ်ကိုပြီးခဲ့တဲ့အောက်တိုဘာလထဲဂျပန်လွှတ်တော်မှာတင်သွင်းခဲ့ပြီးဂျပန်တိုက်ခိုက်ပါတီတွေနဲ့အာနာယ LDP ပါတီကိုယ်စားလှယ်တချို့ကပါကန့်ကွက်ခဲ့ကြပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နိုင်ငံသားအလို့သမားပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရပ်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်ဒီလူဝင်မှုဥပဒေသစ်ဟာ2019 AP လကစလို့အသက်ဝင်လာမှာဖြစ်ပြီးပထမအထုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလို့သမား3,400ကိုခေါ်ယူသွားမှာဖြစ်ပြီးဂျပန်နိုင်ငံမှာအလို့တင်ဗီဇာနဲ့အလို့လုပ်နေသူတွေကိုဦးစားပေးသွားမှာဖြစ်တယ်လို့တိုကျိုမြို့ကစားတောက်ဆိုင်ပန်ရှင်ဦးကျော်စိုးကပြောပါတယ
်။နောက်နေ့ဧပြီလတည်းကစာမေးပါချက်ကနေနိုင်ငံသားအလို့သမား3,400လက်ခံတယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့ကျွမ်းကျင်အတိုင်းတက်ခုရှိတဲ့သူတွေတဲ့ကကျွန်မလောဆယ်ရှိနေတဲ့ training နဲ့လာတဲ့လူတွေတဲ့ရလိမ့်မယ
်ဂျပန်အစိုးရကခေါ်ယူမဲ့နိုင်ငံသားအလုပ်သမားတွေအတွက်ဗီဇာအမျိုးအစား2မျိုးသတ်မှတ်ထားပြီးလုပ်ငန်းကျွမ်းကျင်မှုအဆင့်အနည်းငယ်သာရှိတဲ့အလုပ်သမားတွေကိုဗီဇာသက်တမ်း5နှစ်အထိပေးမှာဖြစ်ပြီးမိသားစုကိုတော့ခေါ်ယူခွင့်မရှိပါဘူးနောက်တစ်မျိုးကတော့သက်ဆိုင်ရာအလုပ်မှာကျွမ်းကျင်အဆင့်ရှိတဲ့အလုပ်သမားတွေအတွက်ပေးမယ်ဗီဇာဖြစ်ပြီးမိသားစုကိုပါခေါ်ယူနိုင်မှာဖြစ်ပါတယ်ပြည်ဝင်ဝင်ဗီဇာအသေးရအစပိုင်းမှာအလို့အမျိုးအစား5ခုအတွက်ခေါ်ယူမှာဖြစ်ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ထားတာပါဒါဟာဂျပန်နိုင်ငံရဲ့အလို့သမားလူအချက်မြန်မာမှုကိုပြနေတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့နေဦးတောင်းမြင့်ဦးကသုံးသပ်ပါတယ
်မဖြစ်မနေလူကတော့လိုနေပြီဂျပန်ကဂျပန်နေရာလည်းအသက်တည်ကြီးနေပြီနောက်တကယ်ပြင်းပြင်းထန်ထန်လိုရမယ့်နေရာတွေမှာဂျပန်နေရာမလုပ်ချင်တော့တချို့ဆိုင်တွေတော့ပိတ်ရမလို့ဖြစ်နေတယ်အစိုးရကိုပရက်ရှာပေးတော့အစိုးရကအလုပ်သမားခေါ်ဖို့ဟာကိုသူတို့ကစဉ်းစားတာ။ဒါမဲ့လို့အဲ့ဒီဒီအတိုက်ခံနေတဲ့ဒီမီဒီယာတွေကဘာဖြစ်လို့ကန့်ကွက်ရလဲဆိုတော့နိုင်ငံသားတော့မကြိုက်တဲ့သူတွေကကန့်ကွက်တဲ့ပုံစံတစ်မျိုးပါ။နောက်တစ်မျိုးကကြတော့ဟုတ်ပြီလူဝင်ခေါ်ဒါမဲ့လို့ဒီခေါ်ထားတဲ့နိုင်ငံသားတွေကိုဟိုဘလို့ဟိုပုံစံမျိုးအကောက်ွယ်ပေးမှလည်းဟိုခေါ်ရင်တော့လည်းတကယ်ကြွကျင်တဲ့လူမျိုးကိုခေါ်ဖို့ဆိုတော့အဲ့လိုပုံစံမျိုးတွေနဲ့ပြောနေကြတာ။
အထူးသဖြင့်လေယာဉ်စိုက်ပျိုးရေးလုပ်ငန်း၅ဖန်လုပ်ငန်းနဲ့စက်ရုံတွေမှာအလို့သမားလူအပ်ချက်ပိုများနေတာကြောင့်ဘာသာစကားအနည်းငယ်သာနားလည်ရုံနဲ့အလို့ရကြမှာဖြစ်တယ်လို့ဦးကျော်စိုးကပြောပါတယ်
။အဓိကချက်ကတော့ သူကအရန်လိုအပ်နေသူစဉ်ဒီငါလုပ်ငန်းနဲ့ဆိုင်ပြေလုပ်ငန်းအမှန်ပါပဲလားတော့ငါလုပ်ငန်းဆိုငါဖမ်းနိုင်တဲ့စွန့်ရည်ရှိပြီးတော့ဖမ်းမဲ့သူအကြီးကျယ်ကမရှိတော့ဒါတရားမလို့နော်လို့ဒီလုပ်ငန်းဝင်ထဲမှာတုံးရတဲ့ဂျပန်ဘာသာစကားပြောတာဆိုတာလေးရလို့ရှိသူခေါ်မယ်ဆိုရင်ဒီ time လို့ရှိနေဘာသာစကားကျင့်ကြံမှုတိုင်းတက်ကူရရှော့မှာပြေးကြတယ်
အခုလိုနိုင်ငံသားအလို့သမားတွေဂျပန်ကခေါ်ယူမဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းပေါ်လာမှာဖြစ်ပေမဲ့လူကုန်ကူးခံရတာမျိုးမဖြစ်ဘူးတော့သတိပြုသင့်တယ်လို့ဦးကျော်ကျော်ဆိုးကတိုက်တွန်းပါတယ
်နိုင်ငံသားတွေလူကုန်မတွေခေါ်တဲ့ခါမှာအဲ့လာမဲ့လူသမားတွေလာမဲ့ပုဂ္ဂိုလ်တွေဇာအခကြေးငွေယူတာမျိုးကိုဂျပန်ကလက်မခံဘူးကြ။ဒါပေမဲ့လက်ရှိဒီကနေ့လက်ပြဖြစ်ပြနေတဲ့ဟာကမြန်မာနိုင်ငံပါပါတခြားနိုင်ငံကသူအခကြေးငွေပေးရတယ်ကြ။နောက်တစ်ချက်ကလူကြောင်းကြောင်းနဲ့ပဲဂျပန်ကိုလာလာစာချုပ်ချုပ်တဲ့ခါကျလို့ရှိရင်စာချုပ်ထဲမှာပါတဲ့အကြောင်းအရာအချက်လက်တွေကိုလာမဲ့သူတွေကပြည့်ပြည့်ချာချာသိရှိနားလည်ပြီးတော့ဂျပန်ရောက်တဲ့အခါမှာအဲ့ဒီစာချုပ်ပါအတိုင်းဖြစ်ဖို့ကမာဒီယာလာမဲ့လူသမားတွေရဲ့အဓိကနားလည်ဖို့လိုအပ်တယ်ဖြစ်ပါလေ
အခုပြန်ထန်းလိုက်တဲ့ဂျပန်လူဝင်မှုဥပဒေသေးအရ2019ဧပြီလကစပြီး2025ခုနှစ်အထိ6နှစ်တာကာလအတွင်းနိုင်ငံသားအလို့သား5သိန်းခေါ်ယူသွားမှာပါကနဆ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပြည့်ရေးငါးဖန့်လုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီတူဘူးဆက်ယုံကားပိုပစ္စည်းထုတ်ဆက်ယုံစောက်လုပ်ရေးသင်းမောဒီဇောင်းရေးကားပြင်လုပ်ငန်းနဲ့အဆောက်အုံတန့်ရှင်းရေးစတဲ့လုပ်ငန်းတွေထိပါဝင်မှာဖြစ်ပါတယ်ခင်ဗျာဒီရဲ့တင်းလာနေမနေ့ကင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးမန်တိုင်ကြီး၃ရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေရသေးတာပါကြပါလေဒါနဲ့ပတ်သက်တဲ့လက်ရှိမူဝါဒတွေကိုရောထိထိရရအကောင့်ထဲဖော်ဝါရလား WLB အထူးတွေတွင်းမှုမတ်လွေးပိုးငယ်ကို VOA ဝိုင်းတော်သားကိုကြကြောသိန်းကတွေ့ဆုံမေးမြန်းထားတဲ့မြမရေးရဆွေးနွေးခန်းကိုနားဆင်နိုင်ပါပြီ
ဘုရင်ကျွန်တော်ဗီဒီယိုကိုတွေ့ဆုံမြင်ရဝင်ပြတာသူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ခန္ဓာကြီး၃ရက်မှာအမျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
တိုးတက်လာပြီလို့တော့ပြောလို့မရသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဥပဒေပြည်ရေးမှာတော့မှတစ်ဆယ်ရာခိုင်နှုန်းပဲရှိသေးတယ်ပေါ့နော်ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စတွေကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်မှမရှိသေးပါဘူး
တိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့ချမှတ်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိကြည့်ရရောပေါ်ဆောင်နေတာမျိုးရှိပါလဲ
ထိရောက်ရမထိရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့ဒီလိန်တိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်လေးကျမတို့တကယ်ကိုထိထိရောက်ရအေးအေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမဟာဗျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်တခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှလက်တွဲအကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖင်တိုင်းရင်းသားတွေသားမှာကြည့်မယ်ဆိုလို့ရှိရင်ဒီမဟာဗျူဟာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတဲ့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘူးမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပုံမှုတွေအရန်အာနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ်လေဒီနောက်ဆုံးကျင်းပပြီးစီးသွားတယ်20ရာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းလူညီများပါဝင်ခွင့်ဆိုင်ရာမှုဆိုပြီးတော့လေးချက်ချထားတယ်လို့ကျွန်တော်သိထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
အာဟုတ်ကဲ့ပထမတစ်ချက်ကတော့ equality ပေါ့နော်အဲဒန်းလူညီများမှုဆိုတာပါလေပြုရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်းကိုဒန်းလူညီများမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီ quota အမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုသူ
30ရာခိုင်နှုန်းဆိုတော့
เนี่ยดีๆมามิวดมี่ต้องเสียใครนู้นปาเวหมู่กูอาเปียนสุบิมาเปียวทาเรเนาะนัมเบอร์3อัจฉกะรอดิโปรดักชั่นเคสอ่ะบ่เนาะซักชั่นไวลันเนี่ยปะตะเรดิเล็งบ้ายสายอ่ะจั่นผ่หมู่กูบลูกากวยตาซิมเลยสุดะหามิวกูตูเปียวทาเรဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစောင့်ရင်ဖြင့်ဒီလုပ်ပေးရမယ်ဆိုမှာအချက်လေးချက်ပါပါတယ်ဆိုဒီမူရီကတော့တကယ်ကောင်းတဲ့မူရီပဲเนาะဒါလေဘုံငယ်တို့လည်းဒီမူရီ ตะคุณน่ะจมเปียวดูดิตะเกษซูရှင်อย่างก้าวเนี่ยหมูโหลจมรู้เปียวลุยาบ่เนาะตามันอาพิงดาใบแม้บ้าจ่องแหละไอ้ดิหมูฤทธิ์แท้มาปยัตนาฤทธิ์ดิหมูฤทธิ์ดิส่งเพชรฉัดฤทธิ์ญุตาลุดอ่ะแหละตีปิวทาบิดาဖြစ်တယ်โดใบแม้โหลดิหมูฤทธิ์กะดิโมคราซีสันฉินสันนงเนี่ยไม่ไก่หนีวุโหลจมรู้อ่ะเปียวขึ้นมาเลยบ้าจ่องแหละส่วนนั้นปฏิเฉกะနိုင်ငံသားတိုင်းလို့သူပြောတယ်နိုင်ငံသားဆိုတာဘာดูလဲ နိုင်ငံသားဆိုတာကကျမတို့တိုင်းရင်းသားတွေတောင်ဘက်မှာအခုအချိန်ထိမှတ်ပုံတွေမရှိသေးတဲ့တိုင်းရင်းသားတွေမှာအများကြီးနောက်တခြားသောဒီဟာဒီ right အခွင့်အရေးနဲ့တက်ဆိုင်တဲ့အမူဖြစ်တယ်ဆိုတော့ဘဒူကိုမဆိုကာကွယ်ပေးရမယ်ဒီဟာဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်ဝင်ရောက်တဲ့အတော်တွင် ဒီလာလေတာပဲဖြစ်ဖြစ်အလုတ်လာလုတ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးဒန်းလူညီများမှုဆက်ဆံရမယ်ဒန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအားလုံးကိုလွှမ်းခြုံတဲ့မူဖြစ်ရမယ်နံပါတ်၁ချက်နောက်၂ချက်ကဘာလဲဆိုလို့ရှိရင်30ရာခိုင်နှုန်းကျမတို့တောင်းဆိုနေတာကကျမတို့ပြောတဲ့ဂန္ဓာဆိုတာကဒီအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဒီမန္တန်ကြီး၃ရက်မှာတောင်မှာတောင်မှာ အစင်းစင်ရှိသေးတယ်ပြီးနေအစင်းတိုင်းအစင်းဒီနိုင်ငံတော်အစင်ဘိုးအစင်ပေါ့နော်အစင်းစင်မှာအနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထည့်သွင်းပြီးတော့မှအမခန့်ချက်ရှိရှိနဲ့ပြတ်တန်းပေးဖို့ကျမတို့ကတောင်းဆိုတာဖြစ်တယ်ဒါပေမဲ့အခုက ပါဝင်ရေးကိုအားပေးရန်ဆိုတော့ဘသူကအားပေးမှာလဲဘလို့အားပေးမှာလဲဘလုံးပွဲလို့မဟုတ်ဘူးလေဘလုံးပွဲဆိုတာကအလုံးထိုင်ပြီးတော့မှလက်ခုပ်တီးလို့ရတယ်ဒါပေမဲ့သူ့မှာလဲအားနဲ့ချက်နည်းနည်းရှိသေးတယ်ကာကွယ်ပေးဖို့ဆိုတာကမူတော့မူပဲသူကမူချမှတ်လိုက်ပြီးကာကွယ်သားစီးရဲ့အတွက်ပြောတယ်ဒါပေမဲ့ကျမတို့ထက်စေချင်တာကဒီလိုကာကွယ်သားစီးဖို့ဆိုတာကဘယ်နေရာမဆိုဘယ်ဒေတာမဆိုဘယ်အချိန်မ ဖြစ်နေတယ်အဲ့ဒါတွေဖြစ်တဲ့အခါမှာဒီအမျိုးသမီးတွေကိုကာကွယ်ဖို့လိုအပ်တယ်အဲ့ဒါကြောင့်မို့ကျမတို့ကတိတိကျကျထည့်ထားဖို့လိုအပ်တယ်လို့တော့ကျမမြင်တယ်ဆိုတော့ဒါဆိုရင်ဒီမူလေးကိုကောင်းတဲ့ဖို့ကအဒါစီတွေခက်ခဲတွေစင်ကုန်မှုတွေအများကြီးရှိမှာလို့ဒါပေမဲ့တို့ကဘယ်လိုဖြစ်စေချင်လဲဒါဆိုရင်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လဲဒန်းလူကြီး Yuria has Russian let Titi Jaja Tayame, Ocho Ye, Ubude Puye, Tiasin Ye, a sense in dining, Eddie Tonsaya Kano, and Nelson Tonsaya Kano. Oh, how dare Mugo, Chama Bidoma Ama can say Tayam Ebono.
ဟုတ်တယ်ဟုတ်တယ်ဒီကြကြနဲ့တကယ်ကိုအကောင့်ထဲဟုတ်တယ်ဟုတ်တယ်ကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုရှင်အခုဆိုရှင်ဒါကျမတို့တတန်းတလျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချမ်းရေးဖြစ်စဉ်ကြီးမှာမြို့သမီးကိုစားပြုံး ခုချိန်နေမှရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးလို့ရှိရင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောင်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်ပဲအခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသားနောက်ထောင်ရှိကွန်စတီကျူရှင်းနဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်န အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်လည်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ်
ဟုတ်ကဲ့အဓိကပေါင်မှုနေရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောလို့ရလဲ
Adika Pawimu Kuna Baja Anenia so Padma Te Chega the Amud Media Pawimu Yem Chiburu me gongs on the Yamin Jabono Be gongs on baby bio tie and dalin gang gongs on baby bio nanga patiya baby bio who tamaro baby bio the energy so ya baby bio bono the amud media pawimu ha yem chibulu tinja now the chega jaro ye chim shibulu pure solution tamaru nangama တကယ်ကိုလေ့လာကြည့်ပါပညာတတ်အမျိုးသားထက်ပညာတတ်အမျိုးသမီးတွေကပိုများနေတယ်အဲ့အဲ့လိုပညာတတ်နဲ့တိုင်းတာလာလာဘာနဲ့တိုင်းတာလဲအခုတကယ်လွတ်တော်မှာထိုင်နေတဲ့လူပဲဖြစ်ဖြစ်တကယ်နိုင်ငံကိုအုပ်ချုပ်နေတဲ့အမျိုးသားတွေမဟုတ်ပါဘူးအဲ့လိုပဲကျမတို့အမျိုးသမီးတွေလည်းပဲကိုယ်ထိုင်ကုန်ကိုယူလာပြီးတော့မှလွတ်တော်မှာထိုင်ဖို့ပြောတာမဟုတ်ပါဘူးဒါပေမဲ့ကျမတို့ကသုံးဆယ်ရာခန့် election လို့ခေါ်တဲ့ဒီရွေးကောက်ပွဲကိုဖျက်ပြီးတော့မှနေရာရလာတဲ့လူကြီးပဲတကယ်လို့ဒါကျမတို့မှာဒီလိုအဓိထက်ပိုမကတဲ့အခွင့်အလမ်းဥပမာအားဖြင့်ပါတီတိုင်းမှာမူရှိမယ်အာ gender policy မူလို့
ကျမရန်သူညီများရေ
းမူရှိတယ်ဆိုလို့ရှိရင်အာပြိုင်ဟိုဗာလဲဒီအလွတ်တော်အမတ်နေရာပြိုင်တဲ့အခါမှာအမျိုးသားတယောက်အမျိုးသမီးတယောက်အဲ့လိုသတ်မှတ်ချက်တွေအဲနောက်တစ်ခုကဒီအာဟိုပါတီတွေရွေးကောက်ပွဲဝင်ဖို့ registration မှတ်ပုံတင်တဲ့အခါမှာအမပုံတင်ကိုစစ်စစ်တဲ့အခါမှာအမျိုးသမီးကိုယ်စားလှယ်မပါဘူးဆိုရှင်ရှင်ပြိုင်ခွင့်မရှိဘူးဆိုတဲ့ဟာမျိုးနဲ့အကန့်တတ်ထားတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေတကယ်အရေးချင်းရှိတဲ့အမျိုးသမီးတွေတတ်လာမှာလို့ကျမတို့ကတော့ယုံကြည်တယ
်
အဲ့ဒီနေရာမှာသူတို့ကဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာတကယ်လို့ပါဝင်လာခဲ့ပြီဆိုလို့ရှင်ကျမတို့နိုင်ငံအတွက်တကယ်ဒီထက်ပိုပြီးကောင်းမွန်တဲ့မျိုးတွေပို့ပြီးတော့မှကျမတို့ချမှတ်နိုင်မယ
်ကျွန်တော်အဲ့ဒီနေမှာဖြတ်မိလိုက်ချင်တာကဒီပုံငယ်တို့ကမျိုးသမီးတွေပို့ပြီးတော့ပါဝင်ခွင့်ရဖို့တောင်းဆိုရဲဆိုတော့ပူပါလာရင်ဘာဘာပို့ကောင်းလာမှာလဲဘာတွေပို့ထူးခြားလာမှာလ
ဲအာဘာတွေပို့ကောင်းလာမှာလဲဆိုခုနတိအချက်ကျမပြောသလိုမူတွေပို့ကောင်းလာမှာနောက်တော့တစ်ခုကျမတို့နိုင်ငံမှာ corruption လို့ခေါ်တဲ့လက်စားမှုအကြီးကြီးဖြစ်တယ်ဒါပေမဲ့အမျိုးသမီးတွေတက်လာတယ်ဆိုဒီအမျိုးသမီးတွေကဒါကဘာလုံးဆိုင်ရာလေးလာမှုအရာเนาะအဲကျမပြောတာမဟုတ်ဘူးအဲ့ဒီလေးလာမှုအရာဆိုလို့ရှင်အမျိုးသမီးတွေကလက်စားမှုအရင်နေတယ်အာရှိတော့ရှိတယ်မရှိဘူးလို့မပြောဘူးနဲတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့လက်စားမှုတွေကိုကျမတို့ချောချနိုင်မယ်နောက်တစ်ခုကကြတော့လူသားအရင်းမြစ်တွေနဲ့ပတ်သက်ပြီးတော့မှကျမတို့အခက်ခဲမတွေ့တော့ဘူးဥပမာပြောရမယ်ဆိုရှင်ကျမတို့နိုင်ငံမှာကမလက်ခံလို့မရဘူးအမျိုးသမီးဥယေကအမျိုးသားဥယေထက်ထက်ဝက်ကျော်ရှိတယ
်ဟုတ်တယ်
အဲ့ဒီဟာကိုလက်မခံလို့မရဘူးသူတို့ရဲ့ကုစားပြုမှုရှိကိုရှိရမယ်ကုစားပြုမှုမရှိဘူးဆိုလို့ရှိရင်အဲ့ဒီတန်လစ်ဟာနေတဲ့ကွင်းပြင်ကြီးထဲမှာလစ်ဟာနေတဲ့ position ရာထူးတွေထဲမှာဘသူကိုအစားထိုးထဲမှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုမရှိလို့ကိုမရဘူးမရှိဘူးဆိုလို့ရှိရင်တစ်ဖက်မှာဒီမိုကရေစီစံချိန်စံနှုန်းနဲ့မညီညွတ်ဘူးနောက်တစ်ချက်ကကြတော့ကျမတို့နိုင်ငံမှာဒီလိုအမျိုးသမီးတွေပါဝင်လာခြင်းအားဖြင့်ဒီထက်ပိုပြီးတော့ကောင်းမွန်တဲ့အနာဂတ်ဖြည့်ရှင်းပြဿနာတွေကိုဖြေရှင်းတဲ့မူတွေကိုပို့ပြီးတော့မှချမှတ်နိုင်မယ်။ဒါကြောင့်လို့အဲ့လိုပြောတယ်လဲဆိုရှင်အမျိုးသမီးတွေဒီမိသားစုတွင်းထဲမှာတော့မှကလေးကဘာတွေကလေးတွေကဘာတွေလိုအပ်တယ်။ចောင်းသွားတယ်ဆိုရှင်လည်းဘာတွေလိုအပ်တယ်။အဲ့လိုသိတဲ့အတွက်ကြောင့်မို့သူမူချတဲ့အခါမှာလည်းပဲပညာရေးဘိုင်းမှာပဲဖြစ်ဖြစ်ဘယ်ဘိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထည့်သွင်းပြီးတော့မှဒါတွေကိုစဉ်းစားပြီးတော့မှနိုင်ငံတော်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုချမှာဆိုတော့သူ့ကလေးတိုးတက်ဖို့အတွက်ဒီမူတွေကိုသူစဉ်းစားမှာပဲအဲ့လိုဖြစ်တဲ့အခါမှာအဖေတွေကကြတော့အဲ့လောက်မသိဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလုပ်တဲ့လူမဟုတ်ဘူးတကယ်ကို view ဆိုင်နဲ့နေ့စဉ်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီစွန့်ပြစ်ချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှင်တောင်အစုံကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်လေပုံ။
ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ရှင
့်။မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ။ဟောကြားခင်မှာတော့မြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်စတဲ့အဖက်စင်ကဏ္ဍတွေကိုလိုင်းလိုမီတာ324048နဲ့လိုင်းလက်190တို့ကနေဖမ်းယူနိုင်နေပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ324048အပြင်ဒ ဒုတိယ နာ ယီ ဘက် မှာ လိုင်းလက် မီတာ 190 မှာ ပါ နားဆင် နိုင် ပြီး ဒီ အစီအစဉ် ကို မနေ့ 8 နာ ယီ က နေ 9 နာ ယီ အတွင်း ပြန် လည် ထုတ်လွှင့် ပေး နေ ပါတယ် ညနေခင်း အစောပိုင်း 6 နာ ယီ ခွဲ က နေ 9 နာ ယီ အထိ အစီအစဉ် ကို တော့ လိုင်းဒို 16 19 နဲ့ 25 မီတာ တွေ မှာ ထုတ်လွှင့် ပေး နေ ပါတယ် ညပိုင်း 9 နာ ယီ က နေ 10 နာ ယီ အထိ အစီအစဉ် ကို တော့ လိုင်းဒို 19 25 32 နဲ့ စနေတနင်္ဂနွေ တွေ မှာ လိုင်းလက် မီတာ 190 က ပါ ထမ်းယူ နားဆင် နိုင် ပါတယ် ဒီည 9 နာရီ အစီအစဉ် PP ချင်း ည 10 နာရီ မှာ line meter 2532 နဲ့ line lamp meter 190 ကနေ ပြန်လည် ပြီး ထုတ်လွှင့် ပေးနေ ပါတယ် VOA မြန်မာပိုင်း အစီအစဉ် တွေနဲ့ အတန်လွင့် meter kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာ ကြည့်ရှုနိုင် ပါတယ် ခင်ဗျာ
မင်္ဂလာပါခင်ဗျာ မြန်မာစံတော်ချိန် မနက် 6 နာရီ ခွဲ ရှိ ပါပြီ VOA American Tan ရဲ့ တင်းလာနေ မနက် ဖက် အစီအစဉ် တွေ ကို မနက် 9 နာရီ အထိ line meter 30 40 48 နဲ့ line lamp meter 190 တို့အောင် နေ ဆက်ပြီး ထုတ်လွှင့် သွားမှာ ဖြစ် ပါတယ် အခု ဒုတိယ ပိုင်း နိုင် ရွယ် အတွင်း မှာ တော့ မြန်မာ ပြည်မှ ပေးစာ များ ကဘာတော် ထူးခြား စံပြား သတင်း အစီအစဉ် နဲ့ ဦးစီသူ အောင်မြင့် ရဲ့ ပြည်တွင်း သတင်း သုံးသပ်ချက် တွေ ကို နားဆင် ရမှာ ပါ အဲ့ဒီတွေကမှအခုရင်ဆုံး မအေးတန်နာကျော် အစီအစဉ် တင်ဆက်တဲ့ မြန်မာ ပြည်မှ ပေးစာ များ အစီအစဉ် ကို နားဆင်နေ ပါပြီ
မင်္ဂလာပါရှင် VOA ကို ရေးလာတဲ့ တော်ရရှင်တွေရဲ့ ပေးစာတွေ email တွေ ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာ လာပြီးတော့ ရေးကြတဲ့ တော်ရရှင်တွေရဲ့ မှတ်ချက်တွေကိုမြန်မာပြည်မှ ပေးစာ များ အစီအစဉ် ကနေ ပြန်ကြားပေးပါရမယ်ရှင် နောက်ပိုင်းမှာတော့ နောက်တိုင်း တေးလေး တစ်ပုဒ်နဲ့ လေးဖြောပြေးပေးမယ် အပြင် တော်ရရှင်တွေ ချင်းချင်း ပေးပို့လာတဲ့ မေတ္တာ တေးလက်ဆောင် ကိုလည်း နားဆင်ကြရမှာ ဖြစ်ပါရဲ့ရှင် အခု အရင်ဦးဆုံး Facebook VOA မြန်မာ စာမျက်နှာပေါ်မှာ တော်ရရှင်တွေ VOA မြန်မာပိုင်း ဒီ စာမျက်နှာနဲ့ ပတ်သက်ပြီးတော့ မှတ်ချက်လေးတွေ သုံးသပ်ချက်လေးတွေ ရေးလာတဲ့ အတိုလေးတွေ ကို ပြောပြပေးသွားခြင်းပါတယ် ပေးဆိုတဲ့ တော်ရရှင် က တရင်း နေ နေစဉ် တင်ပေးနေရတာ ဖတ်နေရ ကြည့်နေရတဲ့ အတွက် အထူး ကျေးဇူး တင်ပါတယ် လို့ ရေးလာပါတယ် မြို့ထုံးမောင် ဆိုတဲ့ တော်ရရှင် က တော့ တာလီစွာပါ VOA VOA ဝိုင်းတော်သူ ဝိုင်းတော်သား များ ကိုစိတ် နှစ်ဖြာ ကျမ်းမာ ချမ်းသာ ကြပါစေ ကြောင်း စုမုံကောင် တောင်းလျက်ပါ တဲ့ ရခိုင်လို နှုတ်ဆက်လာပါတယ် Sign Ark Sign ဆိုတဲ့ တော်ရရှင် က တော့ မင်္ဂလာပါ VOA ဝိုင်းတော်သူ ဝိုင်းတော်သား တွေ အားလုံး ကျမ်းမာ ကြပါစေ VOA မြန်မာပိုင်း အစီအစဉ် တွေ ကို မနေ့ တိုင်းပဲ နားဆင် ဖြစ်ပါတယ် လို့ ရေးလာပါတယ် ဟုတ်ကဲ့ ပါ မနေ့ တိုင်း နားဆင်တဲ့ တော်ရရှင် တွေ အထူး ကျေးဇူး တင်ပါတယ် နော် ဆက်ပြီးတော့ မြန်မာ နိုင်ငံမှာ ပြည်သူနဲ့ ဆက်ဆံရတဲ့ ပြည်သူကို ဝန်ဆောင်မှု ပေးတဲ့ အစိုးရ ဌာနတွေနဲ့ လုပ်ရတဲ့ အလုပ်တွေမှာ အခက်အခဲ ကြုံလာလို့ ပါ ဆိုပြီးတော့ သူတို့ရဲ့ အတွေ့အကြုံတွေကို ရှင်းပြလာတဲ့ သောရရှင်တွေရဲ့ ပေးစာတွေကို ဖော်ပြပေးသွားခြင်းပါတယ် တစ်ခုကတော့ မှတ်ပုံတွေ လုပ်တဲ့ ကိစ္စပဲ ဖြစ်ပြီးတော့ နောက်တစ်ခုက နိုင်ငံကူး လက်မဲ့ ယုံမှာ လက်ပေးလက်ယူမှုတွေကို ကိုယ်တိုင် ကြုံတွေ့ရပါတယ် ဆိုပြီးတော့ ရေးလာတဲ့ သူတွေ ဖြစ်ပါတယ် တယ်လီဖုန်း နံပါတ် ရေးပေးလာတဲ့ သောရရှင် တယောက် ကျမတို့ကို messenger ကနေ ပို့လာတာပါ သူက
သူရဲ့ညီမအမှတ်ပုံတင်မရလို့ဘွဲတော်မှာမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်။ကျမညီမဆေးဝါးတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြေပြီးပါပြီ။တက်ဒီယာကလေးကအမှတ်ပုံတင်လုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ထိမှတ်ပုံတင်ကထုတ်မပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။ဆေး
ဒီကိစ္စကိုရှောက်ထားကြည့်ပါလို့ထပ်ပြီးတော့အကြံပြုချင်ပါတယ်နော်။နောက်ထပ်တော့ရှင်ဒီတော့ရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံမှာဖြစ်တာပါဆိုတော့ဒီကနေ့ပဲဖြစ်ပါတယ်ဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။
နိုင်ငံကူးလက်မှတ်ပတ်စပို့လုပ်တဲ့ရုံကိုဒီနေ့နှစ်နာရီသုံးနာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရာခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလိုက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါတယ်။
နိုင်ငံကူးလက်မှတ်လုပ်ပေးတဲ့ line က17 line အောင်ရှိပါတယ်။အဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါ။မြန်မာနိုင်ငံသားတွေအတွက် line တက်တဲ့နဲ့နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တစ် line ဆိုပြီးတော့ထားပါတယ်။ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လောက်ဝကရာရှိကပုံမှန်လင်းလင်းပဲပြောပါတယ်။ကျွန်တော်တို့ကအန္တရာယ်ရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလောက်ဝကရာရှိကိုတိုင်ကစစ်ဆေးဖို့လိုမယ်။ဒါကြောင့်မလို့ကျွန်တော်တို့တီးခြား line မှာစီရတယ်လို့ပြောပါတယ်။ကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါတယ်။ဒါနဲ့ကျွန်တော်လောက်ဝကရာရှိကိုတွေ့တဲ့အချိန်မှာလောက်ဝကရာရှိကခင်ဗျားကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခင်ဗျားကိုကူမယ်ဆိုပြီးတော့ပုံမှန်လင်းလင်းငွေတောင်းပါတယ်။နောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတစ်ယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်ရလဲဆိုပြီးတော့ရာရှိကိုမေးခွန်းထုတ်တော့လောက်ဝကရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူးကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်။ကျွန်တော်ကတော့လူမျိုးရေးအရခွဲခြားဆက်ဆံတာကိုတကယ့်ကိုပြောင်းကြကြရင်ဆိုင်ခဲ့ရတာပါတွေးခဲ့ရတာပါမြန်မာနိုင်ငံဟာကျွန်တော်နေရက်ကျွန်တော်မွေးရက်မြည်ကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ကိုဒုတိယဒန်စာနိုင်ငံသားတတိယဒန်စာနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါလေမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေအပေါ်မှာလည်းအထူးပဲစိတ်မကောင်းဖြစ်မိပါလေကျွန်တော်အနေနဲ့တော့မျှော်လင့်ချက်တွေစုံမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါလေ
ဟုတ်ကဲ့ဒီတော့ရရှင်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါတယ်ဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေတာမလို့သက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတော့တိုင်ကြားတင်ပါတယ်လို့အကြံပြုချင်ပါတယ်နော်တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြစ်ရှိရလို့ယူဆခဲ့ရင်အဲ့ဒီအလို့ရာထူးနေရာတွေကိုလက်လွတ်ရတဲ့တာဒကားတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်တို့အကြံပြုရတာဖြစ်ပါတယ်ဒီကိစ္စတကယ်ဖြစ်ခဲ့တာဟောရင်တော့တံမြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါတယ်ရှင်။အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုသူတို့တိုင်ကြားတဲ့စာတွေကဒီတော်ရရှင်တွေကရေးလာတဲ့စာတွေဖြစ်ပြီးတော့ကျွန်တော်တို့ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တွေအတိပြုချက်ရယူထားတာမဟုတ်ကြောင်းတော့ဒီတော်ရရှင်တွေကိုအသိပေးချင်ပါတယ်နော်။ဒီမှာအခုပြန်ကြားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပြီးတော့ဒီတော်ရရှင်တွေရဲ့စာတွေကိုကျွန်တော်တို့ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါတယ်ရှင်။ပြတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းတဲ့ရွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတခုကိုရင်ဖွင့်ပြရစီ။ကျမဘလူးကျွန်းချောင်းဆုံမြို့နယ်မွန်ပြည်နယ်ထဲကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလုပ်ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြပြဝဝအနားယူနိုင်ပါတယ်ကျမငယ်ငယ်ကဆိုမနဲ့အစောရေးထပြီးစာထကျက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်တယ်လေအခုတော့နေ့တိုင်းမနဲ့၄နာရီမှဖုန်းတော်ကြီးကျောင်းကတရားခွေအကျယ်ကြီးလော့စပီကာနဲ့ဖွင့်တယ်လေကျမတို့အိတ်လို့မရတော့ဘူးပေါ့ကျောင်းသူကျောင်းသားတွေလည်းစာကျက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူးအများသူကတရားရကြပါစီဆိုတဲ့စိတ်နဲ့ဖွင့်နေလို့တော့ထင်ပါတယ်။ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုညံတန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့။ဒီမိုကရေစီဆိုတာကိုလုတ်ချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိလိမ့်မယ်လို့ကျမယုံကြည်တယ်လေ။တကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါ။ကျေးဇူးတင်ပါတယ်အတန်ချဲ့ဆဲဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတစင်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြီးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငင်းညာတာသောအဖြစ်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတစင်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဒီကျမတို့ဒီ loud speaker နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့ဆဲနဲ့အချိန်ပြည့်ကြည်ကြည်လန်းလန်းဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြမတခွင့်အစီအစဉ်ကနေပြော်လဲတည်င်းတင်ပြပေးခဲ့တာရှိပါတယ်ရှင်ပြီးခဲ့တဲ့တည်င်းဘတ်ထဲကပဲလဲနောက်ထပ်တည်င်းတစ်ပုတ်ဒီ AFP တည်င်းဌာနကနေပြော်တည်င်းဒီနိုင်ငံသားလိုမျိုးတည်င်းထွက်လာလို့လဲမြမလိုပြန်ဆိုပြီးတော့တည်င်းတင်ပြပေးထားပါရယ်နော်အဲ့ဒီတည်င်းနေ့မှာပါတဲ့ပြောပုံအရဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်ဥပဒေနဲ့လဲအရေးယူတာမျိုးတွေရှိတယ်ဒါပေမဲ့တကယ်တမ်းမလိုက်နာဘူးမလိုက်နာတဲ့အခါမှာသူတို့ကိုလိုက်နာအောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းကျပ်ပြီးတော့စီမင်းဥပဒေတင်းကျပ်ပြီးတော့ထပ်ပြီးတော့အရေးယူတာမျိုးတွေမတွေးရဥပဒေအပိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော် ခြေရွာတောင်ရှိသူအဲသူတို့ကမထိနိုင်ဘူးဆိုလဲသူတို့ရဲ့အစင်မြုံနေနောက်တော့တိုင်းဒေသကြီးအဲ့လိုမျိုးတောင်ရှိတဲ့သူတွေအစင်စင်တည်တည်ချာချာကြက်ကြက်မမတ်ကင်တွင်မှရမယ်ထင်ပါတယ်ရှင်ကဲတော့ရှင်တွေရဲ့ပေးစာတွေနောက်ပြီးတော့တို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါသေးတယ်။တေးချောင်းနဲ့တော့ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါသေးရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဆက်ပြီးတော့တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးစင်ပါတယ်ရှင်။ Alicia ဆိုတဲ့တော်ရရှင်က VOE ရဲ့ပရိသတ်ပါတဲ့လောကမှာစီးစိမ်ရာထူးနဲ့ရှိသမျှအရာတွေကဘာမှမမြဲပါဘူး။ဒါကြောင့်မလို့လေးပြူရဲ့ခဏလေးပဲဆိုတဲ့တချင်းနဲ့လူတိုင်းသတိပြုမိနိုင်ဖို့တချင်းတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့လေးပြူရဲ့ခဏလေးပဲဆိုတဲ့တချင်းလေးကိုတခြားတော်ရရှင်တွေအားလုံးနဲ့နားဆင်နိုင်အောင်လို့လွှင့်ပေးကျင်ပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးပြူကတချင်ဆက်ဆိုထားတာဖြစ်ပါတယ်။တေးရည်သူကလင်းလင်းဖြစ်ပါတယ်။လေးပြူရဲ့ဘာမှမမြဲဘူးဆိုတဲ့တချင်ကိုနားဆင်ခံစားကြည့်ပါအောင်နော出たれ場も見えるそうで途中も納信けちゃやらば。မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကဘေးစားများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မေးသနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်လက်နက်ကင်သုံးဘွဲ့ရဲ့ကြီးညာချက်ကညဉ့်ညံရေးလုပ်ငန်းစဉ်အတွက်ဘလောက်ထိအရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြည်ကဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ VOA မတ်ဤတန်စင်ကနေကူညီတင်ဆက်ထားတာပါ
ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတိုင်းသားလက်နက်ကင်သုံးဘွဲ့ကကြေညာချက်တစ်ခုထုတ်ပြန်ပါတယ်ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရာကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစစ်ရေးနီလမ်းမှအပနိုင်ငံရေးနီလမ်းအရဆောင်ရွက်သွားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်တော်စုညဉ့်ဉန်းရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်လက်နက်ကင်သုံးဘွဲ့ရဲ့ကြေညာချက်ကိုကြိုးစိုးထောက်ခံကြောင်းနဲ့နှုတ်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်။အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တစ်ရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံသံယုံကလည်းကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့တိုင်းသာလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာညဉ့်ညံရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကြောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကင်တိုင်းသားတွေကြားမှာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲအစာချုပ် NC လက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အေအေလက်နက်ကင်သုံးဘွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။KIA ကချင်းလက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့က NCA စာချုပ်လက်မှတ်ထိုးရမှာအဲ့ဒီသုံးဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်အစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်သုံးဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းချဲလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစာရဲ့အကြောင်းပြချက်တွေနဲ့ချန်လက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လည်မှုတွေရလာမယ်ဆိုရင်တော့ NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အဖြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းသားလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ပဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါအဝင်10ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တက်မတော်ဘက်ကလက်နက်ကင်သုံးဘွဲ့ကိုသူတို့အနေနဲ့လက်နက်ကင်တိုက်ပွဲလမ်းစဉ်ကိုဆွံ့လွတ်ကြောင်းကြေညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေစိုက်ရာနယ်မြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ကင်သုံးဘွဲ့ကလက်မခံခဲ့ပါဘူး
။အစိုးရနဲ့တက်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလိုလက်နက်ကင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆွေးနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လှမ်းပါတယ်။အဲဒီမှာလဲထုတ်ပြန်ချက်တွေထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲဒီလက်နက်ကင်သုံးဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲဒီလက်နက်ကင်သုံးဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကမ်းလှမ်းပါတယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီကမ်းလှမ်းချက်လက်မခံဘဲဝမိုင်းလားအပါအဝင်တစ်ဖွဲ့ချင်းစီနဲ့တွေ့ဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတပ်မတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာ ဒုဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့လက်နက်ကင်သုံးဖွဲ့တရုတ်နိုင်ငံခွင်းမင်မြို့မှာအလို့သဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ကြေညာချက်ထုတ်လာနိုင်တာဖြစ်ပါတယ်
။နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တက်မတော်ဘက်ကလိုလားတဲ့ကြေညာချက်တစ်စောင်ကိုလက်နက်ကင်သုံးဖွဲ့ကထုတ်ပြန်ပေးပြီးပြီမို့နှစ်ဖက်အပြစ်ခတ်ရဲစဲရေးကိစ္စဆက်ဆွေးနွေးဖို့လမ်းပွင့်သွားပါပြီ။အစီအပြင်တော့သုံးဖွဲ့စလုံး NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးတဲ့အဆင့်ရောက်လာနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တိုးတက်မှုတစ်ခုလို့ဆိုနိုင်ပါတယ်။ဒါပေမဲ့တခြားပြဿနာတွေအများကြီးဖြေရှင်းဖို့ကြံနေပါသေးတယ်။အထူးသဖြင့်ဒီသုံးဖွဲ့ဟာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနေတဲ့အဖွဲ့တွေဖြစ်လေတော့အင်အားကြီးတဲ့ဝါလိုကချင်လိုအဖွဲ့တွေမပါဘဲနဲ့သူတို့ဘာသာသူတို့ NCA ကိုလက်မှတ်ထိုးကြပါမလားဆိုတာကလည်းစဉ်းစားစရာပါ။နောက်ထပ်စဉ်းစားစရာတစ်ခုကတော့အစိုးရနဲ့တက်မတော်ဘက်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံး NCA ထဲမှာပါဝင်လက်မှတ်ရေးထိုးရေးလိုလားနေသလိုတရုတ်နိုင်ငံဘက်ကလည်း NCA လက်မှတ်ထိုးဖို့ဖိအားပေးမှုတွေရှိနေတဲ့ကိစ္စပါ။အဲ့ဒီဘက်ကကြည့်ရင်တော့တရုတ်ဩစာနဲ့ဘလုံးမှမကင်းနိုင်တဲ့နေဆက်ကလက်နက်ကိုင်အဖွဲ့တွေဟာတခြားရွေးချယ်စရာမရှိတော့ရင် NCA လမ်းကြောင်းပေါ်ရောက်ကောင်းရောက်လာနိုင်ပါတယ်။ဒါပေမဲ့ဒါဟာလည်းငြိမ်းချမ်းရေးအတွက်အပြည့်မဟုတ်သေးဘူးဆိုတာလက်တလော NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအခြေအနေကိုကြည့်ရင်သိနိုင်ပါတယ်။ပြီးခဲ့တဲ့နေ့ပြီးတော့ထိပ်သီးစည်းဝေးပွဲအပြည့်အခြေအနေကိုကြည့်လိုက်ရင် NCA ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါမြင်တွေ့နိုင်ပါတယ်။KNU KN လက်နက်ကိုင်အဖွဲ့ဟာတရားဝင်ချင်းချင်းဆွေးနွေးပွဲတွေကိုတပိတ်မှောက်ထားသလို RCSSSA ရှမ်းတပ်ဖွဲ့ကလည်းအပြစ်ရက်စောင့်ကြည့်တဲ့ GMC လုပ်ငန်းစဉ်တွေပါဝင်တာကနေပြီးတော့ဘေးထွက်နေပါတယ်။ NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော် ABSDF ကတပ်ဖွဲ့ဝင်2ယောက်နဲ့အရဲသား1ယောက်ကချင်ပြည်နယ်မိုးညင်းမြို့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။ABSDF အတွက်ပုံပြီးတော့ခံပြင်းစရာကောင်းတာကတော့ဖန်ဆီးခံရသူရဲဘော်အောင်ဆွေဦးဟာအစိုးရနဲ့အပြစ်ရဲစာချုပ်ကိုကိုယ်တိုင်လက်မှတ်ရေးထိုးခဲ့တဲ့သူတွေတဲကတယောက်လည်းဖြစ်နေတာပ
ါဒီပြဿနာတွေကြောင့်ပဲငញ្ញမ်းရေးဆွေးနွေးပွဲတွေရပ်ဆိုင်းတယ်လို့ဖြစ်နေပြီး27ရာစုပင်လုံးညီလာခံကျင်းပရေးကလည်းမသေးချာမရေရာပြန်ပါဘူးတကယ်တော့မြမငញ្ញမ်းရေးလုပ်ငန်းစဉ်မှာ NCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးပွဲတွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်တယ်လို့မှတ်ယူနိုင်ပါတယ်ဒါပေမဲ့ငញ្ញမ်းရေးလုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းကိုသုံးသပ်ကြည့်ရင်ခရီးအဝေးကြီးလိုနေသေးပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။မနက်ပြန်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲအသိပေးခြင်းပါတယ်။
ဟုတ်ပါရှင်ပါခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွှေညာမော်စလင်နေပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်ပေါ်သောရရှင်တွေဘလို့ထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတရားရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့တဲ့အတူမတ်ခင်ဖြူထွေးတို့ကတင်ပြမှာပ
ါခရစ်စမတ်နေ့ရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာစန်တာအမြတ်ဖြစ်ပြီးသင်တန်းတက်နေကြပါတယ်ခရစ်စမတ်ရာသီမှာစန်တာဖိုးဖိုးကြီးဖွားဖွားကြီးအဖြစ်သရုပ်ဆောင်မှုစိတ်ဝင်စားသူတွေအတွက်Claude ရုပ်ရှင်ထုတ်လို့ရေးပိုင်ရှင်ဘရာဇီးသရုပ်ဆောင် Cibilo Rubio ကအခမဲ့တင် जा ပေးနေတာပါဒီတင်နန်းကို1986ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးတော့ပိုကောင်းတဲ့စင်တာတွေဖြစ်အောင်လေ့ကျင့်ပေးနေတာပါသူတို့တွေဟာဟိုဟိုဟိုလို့ပြောတာကအစမိတ်ကလေးနဲ့နီးနောက်အသက်အရွယ်အမျိုးမျိုးလူမှုရေးနောက်ခံအခြေအနေအမျိုးမျိုးရှိကြတဲ့ကလေးငယ်တွေနဲ့ဘယ်လိုဆက်ဆံကြမလဲဆိုတာတင် जा ပေးပါတယ်ခရစ်စမတ်ခံစားချက်စိတ်မျိုးဝင်အောင်ရာသီစာတေးဂီတာတွေကိုအသုံးပြုပြီးတော့လည်းတင် जा ပေးတာပါကလေးတွေနဲ့ဆက်ဆံရမှာလဲ
လိမ့်မိုင်းဆိုင်ရာမတော်မတရားမလုပ်ရအောင်အဓိကထားပြီးတင်ကြားပေးပါရစေ။ဥပမာမိန်းကလေးငယ်တွေရဲ့အင်ဂျီကိုပြင်ဝတ်ပေးတာ၊ပေါင်ပေါ်မှာထိုင်ခိုင်းတာမျိုးကိုအမျိုးသမီးစင်တာတွေကပဲလုပ်လို့ရတာမျိုးဖြစ်ပါရစေ။နောက်ပြီးတော့ကလေးကိုနန်းရှုပ်တာမျိုးကိုလည်းစင်တာကမလုပ်ရပဲကလေးကနန်းတာကိုပဲလက်ခံရမှာပါ။နေရာဌာနအပေါ်မှာမူတည်ပြီးတော့စင်တာအလုပ်ရမယ်ဆိုရင်တော့တစ်နေ့9နာရီအလုပ်အတွက်ဒေါ်လာ150လောက်ထိရနိုင်တာဖြစ်ပါရဲ့ရှင်။
ဘယ်လ်ဂျီယံနိုင်ငံကလူတယောက်ဟာသူ့ရဲ့နေအိမ်မှာခရစ်စမတ်ကျေးရွာလေးတစ်ခုဖန်တီးလိုက်ပါတယ်။ Sash Hannibal ဟာလေကြောင်းသိပ္ပံပညာရှင်တဦးဖြစ်ပေမဲ့ခရစ်စမတ်ရာသီမှာဆန်တာဘိုးဘိုးကြီးကလူများပေးပို့လာတဲ့စာလေးတွေကိုဖတ်ပြီးအကြောင်းပြန်တာမျိုးလိုချင်တာကြောင့်အခုလိုခရစ်စမတ်ကျေးရွာလေးတစ်ခုကိုဖန်တီးခဲ့တာပါ။ဆန်တာဘိုးဘိုးကြီးအဖြစ်သားဖြစ်သူ Aurelian ကတရုတ်ဆောင်တာဖြစ်ပြီးအခုလိုအချိန်မှာအလုပ်များပေမဲ့လည်းခရစ်စမတ်ရွာလေးမှာအချိန်ပေးရတဲ့အတွက်ဝမ်းသာပျော်ရွှင်ရတယ်လို့သူကပြောပါတယ်။ရွာကလေးကိုတီထောင်ခဲ့သူဟန်နာဘဲဟာစက်တင်ဘာလလောက်ခရဲကဒီရွာလေးကိုတီဆောက်ခဲ့ရတာဖြစ်ပြီးခရစ်စမတ်အချိန်မှာတော့တလလောက်ခွင့်ယူပြီးဒီရွာလေးလဲပတ်ရေးကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။လာလေသူတွေအတွက်လည်းအခမဲ့လာရောက်လဲပတ်နိုင်တာဖြစ်ပြီးတော့တစ်နှစ်ကိုဧည့်သည်9000နီးပါးလောက်လာရောက်ကြပါတယ်။လာရောက်သူတွေကိုရှင်းပြဖို့နဲ့ကျေးရွာလေးပုံမှန်လဲပတ်နေစေဖို့ Elf နတ်မင်းစာစေတနာဝန်ထမ်းအဖွဲ့လည်းရှိပါတယ
်ခရစ်မတ်ရာသီရောက်လာတာနဲ့အမျှကမ္ဘာတဝန်းဆန်တာကလော့စ်ခရစ်စမတ်ဖိုးဖိုးကြီးနဲ့ပတ်သက်တဲ့ပွဲလမ်းသဘင်တွေဆင်နွှဲနေကြပါတယ်မော်လ်တာနိုင်ငံရဲ့အမျိုးသားငါးပြားလိုက်မှာဆန်တာဖိုးဖိုးကြီးတယောက်ကတော့ငါးကန်လေးကိုဆင်းပြီးငါးတွေကိုအစာကျွေးနေခဲ့ပါတယ်အစဉ်လာရယုံကြည်ကြတာကတော့တစ်နှစ်ပတ်လုံးကောင်းကောင်းနေတဲ့သူတွေကိုခရစ်စမတ်ဖိုးဖိုးကြီးကမှတ်တမ်းတင်ထားပြီးခရစ်စမတ်အချိန်မှာလက်ဆောင်တွေပေးလို့ရှိတယ်ဆိုတာပါမကောင်းတဲ့စီးရင်နဲ့ပါတဲ့သူတွေကတော့ဘာမှမရဘူးလို့ယုံကြည်ကြတာပါငမန်းတွေငါးတွေကိုအစာချွေးပြီးပုတ်သက်ပြနေတာကိုလည်းတွေ့ရမှာပါအခုချိန်မှာတော့လက်ဆောင်တွေမပေးသေးတဲ့အတွက်ကန်လေးကငါးတွေကလည်းတခြားသူတွေလိုပဲခရစ်စမတ်နေ့ရောက်တဲ့အထိစောင့်ကြရအောင်ပါရှင
်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်နေဆိုရင်စာရေးသားပေးပို့ရမှာကတော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ဖြစ်ပါတယ်။ site ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် site data အမှတ် 855 ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ 6:00 ကျော်ကနေ 9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတို16925တို့မှာနားဆင်ပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
အာဖဂန်စစ်ပွဲတွင်နိုင်ငံရေးရဖြေရှင်းနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်ဆော့ဘ်ဝါများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကျင်းပဖို့ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာအထူးကိုယ်စားလှယ်ဇာမေခါလီဇက်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်ကြီးတန်းအရာရှိတဦးကပြောကြားသလိုတာလီဘန်ပြောခွင့်ရကလည်းတနင်္လာနေ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံညှိနှိုင်းမှုတွေတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြင်သစ်မှာရောင်ပြန်အဝါရောင်အင်ဂျီတွေဝတ်ဆင်ပြီးတရင်၅ဘတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့ဆန္ဒပြသူတွေဟာနိုင်ငံတွင်းကဒါဇင်နဲ့ချီတဲ့အချက်ပြမီးပွိုင်တွေနဲ့လမ်းစုံလမ်းကွာတွေကိုတနင်္လာနေ့မှာတင်ပိုက်ထားပါတယ်။ပြည်ထောင်ဝင်ကြီးကလမ်းတွေကိုတင်ပိုက်ထားတာပြန်ရုပ်သိမ်းပြဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတနင်္လာနေ့မှာဆက်ပြီးတော့တင်ပိုက်ထားကြတာဖြစ်ပါတယ်။တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဖောက်လို့ရင်းနဲ့နှစ်နိုင်ငံပူးပေါင်းဆွေးနွေးမှုတွေတိုးမြင့်ဖို့အတွက်တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရင်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဒွန်ဝနိုင်းတို့တနင်္ဂနွေနေ့ကကတိပြုခဲ့ကြပါတယ်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့သရုတ်ထအကြိမ်မြောက်လမ်းဆန်းမဲခေါင်ပူးပေါင်းဆောင်ရွက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးအတွက်အစည်းအဝေးမှာခုလိုပြောကြားလိုက်တာပါ။ဂျော်ဂျီယာရဲ့ပထမဆုံးအမျိုးသမီးသမ္မတဟာတနင်္ဂနွေနေ့ကကျန်းသက်စာကျင်းဆိုလိုက်ပါပြီ။ရွေးကောက်ပွဲတွင်မယိုးသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေအမြန်ကျင်းပပြီးကိုတိုက်ခိုက်ပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆလုံးဇူရာဘစ်ဗီလီဟာသမ္မတအဖြစ်ကျန်းသက်စာကျင်းဆိုလိုက်တာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုတော်ကင်မျိုးသက်ပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းနိုမီတာ30နဲ့40 48တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.